မလက်ကရေလက်ကြားအနီးစင်ကာပူနိုင်ငံရဲ့အရှိတ်မှာအမေရိကန်ရေတပ်ဖြစ်တဲ့မော် USS JOS McCain နဲ့ကုန်တင်မော်တစင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး5ဦးထိခိုက်ဒဏ်ရာရထားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြစ်တဲ့မော်နဲ့ Liberia အလန်တင်တင်မော် Elnick MC တို့ဒေသစံတော်ချိန်မနက်ပိုင်း 6:00 မိနစ်20လောက်မှာတိုက်မိခဲ့တာလို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ထားပါတယ်။အမေရိကန်ရေတပ်ရဲ့ USS JOS McCain ဖြတ်သိမ်းမော်ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစစ်ကမ်းကိုစိုက်တက်ဖို့ဥတီခုံပေါင်းချိန်မှာအခုလိုတိုက်မိတာပါဖြတ်သိမ်းမော် USS JOS McCain ကပျက်စီးသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့စင်ကာပူစစ်ကမ်းကိုတော့ဥတီခုံပေါင်းနိုင်ခဲ့ပါတယ်အမေရိကန်ဖြတ်သိမ်းမော်နဲ့တိုက်မိခဲ့တဲ့ Elnick ဂုံတင်တင်မော်လည်းပျက်စီးခဲ့ပေမဲ့တင်မော်သားတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့စင်ကာပူပင်လယ်ရေကြောင်းနဲ့စစ်ကမ်းအာဏာပိုင်အဖွဲ့ကပြောပါတယ်အမေရိကန်ဖြတ်သိမ်းမော်ကဒဏ်ရာရခဲ့သူရေတပ်သားတွေကိုကုသမှုပေးဖို့လိုအပ်နေတယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကပြောပါတယ်။စင်ကာပူရေတပ်နဲ့ကမ်းခြေဆောင်တပ်တို့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေပါတယ်။ USS McCain မော်ကရေတပ်သားတွေအတွက်ဆုတောင်းမြတ်တာပို့တာပါကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားဆုတောင်းထားပါတယ်ရှင်။